အားလုံးပဲမင်္ဂလာပါရှင်။ February 3ရက်နေ့အတွက်လျက်တပြက်သတင်းတွေကိုကျမမူလှိုင်းသိမ်းကကောက်နှုတ်တင်ဆက်ပေးမှာဖြစ်ပါတယ်။ဒီနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့နိုင်ငံရေးသမားတွေကိုလောင်းကစားကုမ္ပဏီတွေလူရမ်းမှုလုပ်တာကနိုင်ငံရေးသမားတွေအပေါ်လွမ်းမိုးမှုဖြစ်စေနိုင်တယ်ဆိုပြီးစိုးရိမ်ကြတဲ့အကြောင်းဩစတြေးလျနိုင်ငံဟာကလေးသူငယ်များအခွင့်အရေးကိုကာကွယ်မှုကောင်းမွန်စွာမလုပ်ဆောင်နိုင်သေးဘူးလို့ကြမ်းကျင်သူတွေကပြောလိုက်တဲ့အကြောင်းနဲ့ AFL အကစား Accident အသင်းရဲ့နာမည်ကြီးကစားသမားတဦးက All Star Exhibition ပွဲကိုအမြဲတမ်းနှိမ့်စင်ထားရှိတဲ့လို့ပြောဆိုလိုက်တဲ့အကြောင်းတွေပဲဖြစ်ပါရဲ့ရှင်ဘောလုံးပွဲထင်းနေစတဲ့အားကစားနဲ့ပတ်သက်ပြီးလောင်းကျေးထားကြတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြုပြင်ပြောင်းလဲမှုလုပ်နေတဲ့ကာလအတွင်းမှာလောင်းကစားကုမ္ပဏီတွေဟာ Labor Party ကိုဒေါ်လာ100,000ချီလူဒန်းမှုတွေလုပ်ခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကထုတ်ဖော်ပြောဆိုထားပါတယ်။လောင်းကစားကုမ္ပဏီတွေဟာ Federal ရွေးကောက်ပွဲမတိုင်ခင်မှာပဲနိုင်ငံရေးပါတီကြီးတွေကိုဒေါ်လာတန်း140ကျော်လူဒန်းမှုလုပ်ခဲ့ကြတယ်လို့ရွေးကောက်ပွဲကော်မရှင်ကဖော်ပြထားပါတယ်။လောင်းကစားကြော်ညာတွေကိုလုံးဝပိတ်ပင်မှုလုပ်တင်နေဆိုတဲ့အကြံပေးချက်ရှိပေမဲ့လည်း Labor Party ကအဲ့ဒီအကြံပြုချက်ကိုပယ်ချခဲ့တာရှိပြီးအဲ့ဒီလိုပယ်ချမှုမလုပ်ခင်မှာ Sport Bets ကနေ Labor Party ကိုဒေါ်လာ 18,000 လူဒန်းမှုလုပ်ခဲ့တာနဲ့တိုက်ဆိုင်တဲ့အတွေ့လူဒန်းမှုတွေကနိုင်ငံရေးသမားတွေရဲ့ဆုံးဖြတ်ချက်အပေါ်လွမ်းမိုးမှုရှိမှကိုစိုးရိမ်ကြတာဖြစ်ပါတယ်။လူငယ်တွေကိုထိမ့်သိမ်းထားတဲ့အချုပ်ခန်းတွေမှာကလေးသူငယ်များဆိုင်ရာအခွင့်အရေးတမတ်ချက်တွေကိုလိုက်နာကြဖို့နဲ့လိုက်နာဖို့ပြက်ကွက်တဲ့ပြည်နယ်နဲ့အထူးဒေသဆိုင်ရာအေဂျင်စီတွေကိုဖက်ဒရယ်အစိုးရအနေနဲ့အရေးယူမှုတွေလုပ်တင်တယ်လို့စီနိတ်လွတ်တော်ကြားနာမှုတစ်ခုမှာပြောဆိုကြပါတယ်။ဌာနေတိုင်းသားလူငယ်တွေဟာအချုပ်ခန်းထဲမှာအချိုးအစားများပြားစွာကိုစားပြုနေဆဲဖြစ်ပြီးတော့ထိမ့်သိမ်းခံရစဉ်အတွင်းတည်ဆုံမှုတွေလည်းရှိခဲ့တဲ့အတွက်ကလေးငယ်တွေရဲ့အခွင့်အရေးကိုလေးစားလိုက်နာဖို့ Children's Commissioner Anne Hollands ကပြောဆိုလိုက်ပါတယ်။Queensland ပြည်နယ်မြောက်ပိုင်းမှာစံချိန်တင်လောက်တဲ့ရေကြီးမှုတွေဖြစ်ပေါ်နေတဲ့အတွေ့ရာနဲ့ချီတဲ့လူတွေဟာဘေးလူရကိုထွက်ပြေးတန်းရှောင်နေကြရပါတယ်။မိုးလီဝါသဌာနကလာမယ့်ရက်တွေမှာလည်းမိုးတီးထန်မှုတွေနဲ့ရေကြီးမှုတွေဖြစ်ပေါ်နိုင်တယ်လို့သတိပေးထားပါတယ်။ Queensland ပြည်နယ်ဝန်ကြီးချုပ် David Crisafulli ကအခုလောလောဆယ်လူတွေရဲ့လုံခြုံဘေးကင်းရေးကိုဦးစားပေးလှုံ့ဆော်နေတယ်လို့ပြောဆိုထားပါတယ်
။ Our response at the moment has many elements. Obviously there's people's homes.There's also electricity, water, roads, and obviously the rescue response. And we will continue to make sure we provide information as it comes to hand so that residents know that they...
ကျွန်တော်တို့ရဲ့လောလောဆယ်လှုပ်ဆောင်ချက်တွေကတော့မျိုးစုံပါပဲလူတွေရဲ့နေအိမ်တွေလျှက်စီမီပြတ်တောက်မှုတွေရေပြဿနာလမ်းပန်းဆက်သွယ်ရေးနဲ့ကူညီကယ်ဆယ်ရေးစတာတွေပါဝင်ပါတယ်အချက်လက်တွေရလာတာနဲ့အမျှလည်းကျွန်တော်တို့ကဝင်ကားမှုတွေလည်းလှုပ်ဆောင်သွားမှာဖြစ်ပြီးရေပေးတဲ့လူတွေတိထားရမှာကတော့သူတို့ကိုကျွန်တော်တို့မေ့မထားတဲ့အကြောင်းနဲ့စိန်ခေါ်မှုတွေများပြားပေမဲ့လည်းအဲ့ဒီအခက်အခဲတွေကြားကနေဆက်လက်ကူညီကယ်ဆယ်ရေးတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်Victoria ပြည်နယ်အာဏာပိုင်တွေရဲ့အဆိုအရပြည်နယ်တစ်လွှားမှာလောင်နေတဲ့တောမီးတွေကြောင့်အ ਨੇ ဆုံးအဆောက်အဦနှစ်ခုပျက်စီးသွားပြီလို့ပြောဆိုထားပါတယ်။မနေ့တုန်းကလျှက်စီးလက်တာတွေမိုးကြိုးပြစ်တာတွေနဲ့မိုးတီးထန်မှုနဲ့လေပြင်းမှုတွေဖြစ်ခဲ့လို့အိမ်အလုံးပေါင်း 3,800 မှာမီးပြတ်မှုတွေခံစားခဲ့ကြရပြီးတချို့လူတွေဟာအ ਨੇ ဆုံးဒီကနေ့မနေ့ပိုင်းအထိမီးပြတ်မှုတန်ကိုခံစားရဆဲဖြစ်ပါတယ်။Transport Workers Union ရဲ့အဆိုအရလေယာဉ်ကွေးမှာအလုပ်လုပ်တဲ့အလုပ်သမားတွေဟာလုံခြုံဘေးကင်းမှုမရှိတဲ့လုပ်ငန်းခွင်အခြေအနေနဲ့လုံခြုံနေကြရတယ်လို့ပြောပါရယ်။အမှုတမ်းအများအပြားဟာလုပ်ငန်းခွင်အတွင်းထိခိုက်ဒဏ်ရာရမှုကြောင့်အလုပ်ကနေနားလိုက်ရတာမျိုးအများအပြားရှိတယ်လို့ပြောဆိုခဲ့ပါရယ်။လေးစိတ်လုတ်သားအယောက် 2,000 ကျော်ကိုစစ်တမ်းကောက်ယူခဲ့တဲ့အခါမှာတဝဲလောက်နီးပါးကလုပ်ငန်းခွင်မှာဒဏ်ရာရမှုတွေရှိခဲ့တယ်လို့ဖော်ပြကြပြီး89ရာခိုင်နှုန်းကတော့လုံခြုံဘေးကင်းမှုမရှိတဲ့လုပ်ငန်းခွင်အနေအထားမှာအလုပ်လုပ်ဖို့ဖိအားပေးခံရတယ်လို့ဖြေဆိုထားကြပါတယ်။ဂျာမနီနိုင်ငံမှာပြည်ပကရွှေ့ပြောင်းအခြေချနေထိုင်တဲ့လူတွေကိုခေါ်ယူမှုရှော့ချဖို့ကမ်းလန်းတဲ့အဆိုကိုဆန့်ကျင်တဲ့အနေနဲ့ဘာလင်မြို့မှာလူပေါင်း 36,000 လောက်ဆန္ဒပြမှုပြုလုပ်ခဲ့ကြပါတယ်။အတိုက်ခံ Conservative ကအဲ့ဒီအဆိုကိုကမ်းလန်းခဲ့တာဖြစ်ပြီးညာဘက်လည်းရိမ့်တဲ့ Far Right Alternative for Germany ကလည်းအဲ့ဒီအဆိုပြုချက်ကိုထောက်ခံတာဖြစ်ပါတယ်။ အမေရိကန်နိုင်ငံကမီဒီယာတချို့မှဖော်ပြချက်အရ Capitol ကိုလူတွေဝင်ရောက်စီးနင်းတဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ပါဝင်မှုရှိမရှိစုံစမ်းစစ်ဆေးမှုလုပ်တဲ့ထောက်လှမ်းရေးတွေကိုအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ FBI ကအလုပ်ကနေထုတ်ပယ်ဖို့ပြင်ဆင်နေတယ်ဆိုပြီးဖော်ပြထားကြပါတယ်အဆိုပါ FBI အလုပ်သမားတွေဟာအဲ့ဒီအမှုတွေမှာပါဝင်စုံစမ်းမှုလှုပ်ဆောင်ခဲ့ခြင်းရှိမရှိစတဲ့မေးခွန်းတွေကိုဖြေဆိုနေကြရပြီးအဲ့ဒီကနေတဆင့်အလုပ်ထုတ်ခံရမှာကိုစိုးရင်မကင်းဖြစ်နေကြတယ်လို့ဖော်ပြထားပါတယ်။ American နိုင်ငံ Los Angeles မြို့မှာ Grammy ဆုပေးပွဲကျင်းပခဲ့ပြီး Beyonce, Sabrina Carpenter နဲ့ Dolce စတဲ့အဆိုတော်တွေဟာဒီနှစ်အတွက်ဆုရသူတွေရဲ့စာရင်းထဲမှာပါဝင်ခဲ့ကြပါတယ်။Now so AFL Oxford တင်းမှာတော့ accident အသင်းရဲ့နာမည်ကြီးကစားသမား Jade Gresham က AFL ထိုင်းနိုင်ငံကစားသမားတွေကြီးဖြစ်တဲ့ Indigenous All Stars Exhibition ပြိုင်ပွဲကိုနှစ်စဉ်ပုံမှန်ကျင်းပတဲ့နယ်ဆိုပြီးပြောဆိုလိုက်ပါတယ်။ February 15ရက်နေ့ကျရင်တော့ The All Star အသင်းဟာ Fremantle အသင်းနဲ့ Optus Stadium မှာရှင်ပြိုင်ကစားကြရဖို့ရှိပြီးဒါဟာ10နှစ်အတွင်းမှာပထမဆုံးကြိမ်ပြန်လည်ကစားရခြင်းဖြစ်ပါတယ်။မနေ့ကအင်္ဂါနေ့အတွက်မိုးလီဝါဒသတင်းတွေမှာတော့ Perth မြို့မှာနေသားပြီးအမြင့်ဆုံးပူချိန်35ဒီဂရီရှိမှဖြစ်ပြီး Adelaide မှာနေသားပြီးတော့38ဒီဂရီရှိမှဖြစ်ပါတယ်။ Melbourne မှာအနည်းငယ်အေးမြလာမှဖြစ်ပြီး34ဒီဂရီ။ Hobart မှာမိုးတုံ့မိုးရွာပြီး29ဒီဂရီရှိမှဖြစ်ပါတယ်။ Canberra မှာအများအဖြစ်နေသားပြီး35 Sydney မှာအများအဖြစ်နေသားပြီး30နဲ့ Brisbane မှာမိုးတုံ့မိုးရွာပြီးအမြင့်ဆုံးပူချိန်30ဒီဂရီရှိတဲ့အချိန်မှာဒါဝင်းမြို့မှာလည်းမိုးတမိုးနမိုးရွာလေးပြင်းနိုင်ပြီးတော့အမြင့်ဆုံးပူချိန်33ဒီဂရီရှိမှဖြစ်ပါတယ်။ဒါကတော့ဒီကနေ့အတွက်လျှက်တပြက်သတင်း Flash News တွေပဲဖြစ်ပါရှင်။